ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံမဲ့3ရက်ကြာခီးစဉ်ဖြစ်တရုတ်သမ္မတရှီကျင်းပင်ဟာဒီကနေ့မှပဲမော်စကိုမြို့တော်ကိုရောက်ရှိသွားပါပြီ။ခီးစဉ်အတွင်းတရုတ်သမ္မတကယူကရိန်းပေါ်ရုရှားကျူးကျော်စစ်နဲ့ပတ်သက်လို့ငြိမ်းချမ်းရေးအဆိုပြုချက်ကိုတင်ပြမယ်လို့လည်းခန့်မှန်းရပါတယ်။တရုတ်ရဲ့ငြိမ်းချမ်းရေးအဆိုပြုချက်ဟာကမ္ဘာအတိုင်းဝိုင်းကသဘောထားအမြင်တွေကိုတက်နိုင်သလောက်စူးစီးထားတယ်လို့လည်းရုရှားဆိုရကထုတ်ဝေတဲ့စာဆောင်သတင်းစာဆောင်မှာဒီကနေ့ဖော်ပြခဲ့တဲ့တရုတ်သမ္မတရဲ့ဆောင်းပါးကိုကုလသမဂ္ဂဆိုင်ရာတရုတ်မစ်ရှင်ရုံးကအင်္ဂလိပ်ဘာသာနဲ့ဖြန့်ဝေရမှာဖော်ပြထားပါတယ်။ယူကရိန်းအတွက်တရုတ်ရဲ့ငြိမ်းချမ်းရေးအစီအစဉ်ကိုရုရှားကကြိုဆိုခဲ့ပြီးဖြစ်တယ်လို့တနင်္လာနေ့ညစာစာပွဲမှာလည်းပူတင်နဲ့ရှီဂျာမှာဒီကိစ္စကိုဆွေးနွေးဖို့ရှိကြောင်းရုရှားအစိုးရကပြောပါတယ်။ရုရှားနဲ့ယူကရိန်းကြားအပြစ်ခတ်ရဲဆဲဖို့တရုတ်ကတောင်းဆိုထားပေမဲ့ဒီတောင်းဆိုချက်ဟာစီရေးတိုက်ပွဲတွေမှာရုရှားအနိုင်ရဖို့အထောက်အကူဖြစ်စေတဲ့အတွက်အမေရိကန်ဘက်ကပြင်းပြင်းထန်ထန်ကန့်ကွက်ထားပါတယ်။ရုရှားသမ္မတကိုစစ်ရာဇဝတ်မှုဆွဲချက်နဲ့ဖမ်းဆီးဖို့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကပြီးခဲ့တဲ့တောက်ကြာနေ့မှာဖမ်းဝရမ်းထုတ်ပြီးတဲ့နောက်မှာပဲတရုတ်သမ္မတကရုရှားကိုရောက်ရှိသွားတာပါ။ ICC ရဲ့ကြေညာချက်ကိုတော့တရုတ်ကကန့်ကွက်ထားပြီးနိုင်ငံခေါင်းဆောင်တယောက်ရဲ့တရားရေးဆိုင်ရာလုတ်ပိုင်ခွင့်ကိုလေးစားသင့်ပြီးနိုင်ငံရေးဆန်ဆန်ပြုမူတာနဲ့ဆန်နှမျိုးမှုကိုကျင့်သုံးတာမျိုးရှောင်ကျဉ်သင့်ကြောင်းပြောဆိုထားပါရဲ့ရှင်။